မနက်24ရက်နေ့ကကျင်းပတဲ့ထိုင်းနိုင်ငံရွေးကောက်ပွဲတွေမှာဒီပမာရောက်နေတဲ့ဝန်ကြီးချုပ်ဟောင်းထက်ဆင်ရှင်နဝတ်နဲ့ဆက်ဆက်ရှိတဲ့ဖွဲ့ထိုင်းပါတီကမဲဆန္ဒနယ်မြေ136နေရာမှာနိုင်ရပြီးအများဆုံးနိုင်ရတဲ့ပါတီဖြစ်တယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီနေ့တရားဝင်ကြေညာလိုက်ပါတယ်။စစ်တပ်ကကျော်တော်နောက်ခံပေးထားတဲ့ဖလန်ဖာချော်လက်ပါတီက68နေရာမှာနိုင်ရပြီးဒုတိယလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်ဟာရှားလက်ထုတ်ပြန်မှုအချိန်ဆွဲထားတဲ့ရှုပ်ထွေးနေတဲ့ကနဦးမဲဆန္ဒတွေကိုထုတ်ပြန်ခဲ့တယ်ဆိုပြီးအပြင်းထန်ဝေဖန်ခံထားရတယ်လို့စစ်တပ်ဘက်ကရွေးနေလို့လည်းဆွဆွဲခံရတာပါ။ထိုင်းအောက်လွတ်တော်မှာအမှတ်နေရာ900ရှိပြီး350ကိုလူလူတိုက်ရိုက်မဲဆန္ဒနဲ့ရွေးကောက်တင်နှောက်တာဖြစ်ပါတယ်။အဲ့ဒီအထက်က349နေရာကိုကော်မရှင်ကအတည်ပြုထားပြီးပါပြီ။ကျန်တဲ့အမှတ်နေရာ150ကိုတော့ရှုပ်ထွေးတဲ့နီးလန်းနဲ့တွက်ချက်ပြီးတနင်္ဂနွေလုံးမှာပါတီတစ်ခုစီကအနိုင်ရတဲ့စုစုပေါင်းမဲအစီအတွက်အလိုက်အချို့ကျခွဲပြီးမှာပါ။အဲ့ဒီအမှတ်နေရာတွေကိုဂျာတာပလီနောက်ဆုံးထားပြီးရွေးကောက်ပွဲကော်မရှင်ကခွဲဝေတတ်မှတ်ပြရမှာဖြစ်ပါတယ်။ဘယ်လိုတွက်ချက်ခွဲဝေလဲဆိုတာကိုကော်မရှင်ကမပြောတဲ့အတွက်ပါတီတွေအနေနဲ့အောက်လွတ်တော်မှာအမှတ်နေရာဘယ်နေရာစီရမယ်ဆိုတာကိုအတိအကျတော့ဖို့မလိုပါဘူး။